မင်္ဂလာညနေခင်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရ2018ခုနှစ်အောက်တိုဘာလ17ရက်ကြာရာပြည်နေ့ညနေခင်းအစီအစဉ်တွေကိုလိုင်းတူမီတာ79.25တို့ကနေတိုက်ထုတ်လွှင့်နေပါပြီ။ဒီမှာနှောင်းလောပါဒီကနေ့ညနေခင်းအစီအစဉ်တွေတာဝန်ယူတင်ဆက်တော်မှာပါ
။ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေမှာတော့အမေရိကန်နဲ့ရုရှားအာကာသယာဉ်မနှုတ်လိုက်ပါသွားပြီးနိုင်ငံတကာအာကာသစကန်ကိုသွားမဲ့ဆိုယူးစ်အာကာသယာဉ်ကမြေပြင်ကနေလွတ်တင်ပြီးတိတ်မချခင်မှာပဲအရေးပေါ်ပြန်လည်ဆင်းသက်ခဲ့ရပါတယ်။ဒီခါပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်ရေးအကူအညီပေးဖို့အရှိတောင်အရှာနိုင်ငံများသင်းအာဆီယံကိုကုလသမဂ္ဂတွင်းရေးမှူးချုပ်ကတိုက်တွန်းလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်းနဲ့တူကြီးညာပေးသွားမှာပါ
။ကောင်းပါပြီရှင်။11 Media Group ကသတင်းသမားတချို့ကိုရန်ကုန်တိုင်းအစိုးရအဖွဲ့ကဖမ်းဆီးအရေးယူထားတဲ့ကိစ္စအပေါ်အမြင်အမျိုးမျိုးနဲ့ထောက်ပြမှုတွေထွက်ပေါ်လာတဲ့သတင်းမှကြားမှာကတော
့ကျွန်တော်အနေနဲ့ကတော့ဒီအရေးယူဖို့ကနော်ပုဂ္ဂိုလ်ဆန်နေနော်အသေးဆန်တော့နေရှာနေရလို့နည်းနည်းသတင်းမီဒီယာမှာကြီးတဲ့အုတ်တချက်ပေါင်းတာတခု
ကြား The Voice သတင်းစာရဲ့ Editor ချုပ်ကိုကျော်မင်းဆွေပြောသွားတာပါရှင်မကြခင်အပြည့်အစုံတင်ဆက်ပေးပါမယ်ဒါအပြင်ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစည်းအခမ်းအနားကိုမြန်မာအစိုးရဘက်ကလက်ခံမှုညင်ပေးတဲ့အပေါ်ဥရောပသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ကြီးနဲ့တွေ့ဆုံမြန်မြန်ခံကိုကြားမယ်အပြင်နိုင်ငံတကာသတင်းဆောင်မှာတော့အာဖရိကတိုက်ရဲ့စီးပွားရေးကဏ္ဍမှာအသာစီးရရေးအမေရိကန်နဲ့တရုတ်နိုင်ငံတို့အပြိုင်ဆိုင်ကြိုးစားနေကြတဲ့သတင်းကိုလည်းကြားမှာပါအခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုကောင်လင်းဦးနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင်
အမေရိကန်နဲ့ရုရှားအာကာသယာဉ်မနှုတ်လိုက်ပါသွားပြီးနိုင်ငံတကာအာကာသစကန်ကိုတွဲရောက်မဲ့ဆိုယူးစ်အာကာသယာဉ်ဟာမြေပြင်ကနေဒီနေ့လွတ်တင်ပြီးတိတ်မချခင်မှာပဲအရေးပေါ်ပြန်လည်ဆင်းသက်ခဲ့ရပါတယ်။ဆိုဗီယက်ယူနီလက်ထက်ကတည်ဆောက်ထားတဲ့ကဇက်စတန်နိုင်ငံဘာကူနာမြို့ကအာကာသစကန်ကနေလွတ်တင်လိုက်ပြီးတဲ့နောက်အာကာသယာဉ်ရဲ့တွန်းအားဖြင့်စစ်မှာဆက်ချွတ်ရုံမှုကျင်းပတာဖြစ်တဲ့အကြောင်းအမေရိကန်အာကာသသိပ္ပံအေဂျင်စီ NASA ကပြောပါရယ်ဆိုယူးစ်အာကာသယာဉ်ဟာအရေးပေါ်မြေပြင်ပြန်မဆင်းခင်မှာတွန်းအားဖြင့်စစ်ပါဝင်တဲ့ယင်းရဲ့အစိပ်ပိုင်းကနေခွတ်ထွက်ပြီးအရှင်ပြင်းပြင်းနဲ့ပြန်ကျလာခဲ့တဲ့အကြောင်းလည်းပြောဆိုခဲ့တာပါပုံမှန်ဆင်းသက်မှုမျိုးမဟုတ်တဲ့အတွက်အာကာသယာဉ်မှုတွေမြေဆွေးအတန်အပြင်းထန်ခံရမှာလည်းဖြစ်ပါတယ်ကဇက်စတန်နိုင်ငံကိုပြန်လည်ဆင်းသက်လာခဲ့ပြီးတဲ့နောက်မှာတော့အမေရိကန်အာကာသယာဉ်မှု Nick Hague ရုရှားအာကာသယာဉ်မှု LSE of Chinnin တို့ကိုအရေးပေါ်ကယ်ဆယ်ရေးတွေတွားရောက်ကယ်ဆယ်ခဲ့ကြတာပါအာကာသယာဉ်မှုလူဦးစုရဲ့အခြေအနေတွေကတော့ကောင်းမွန်နေပါတယ် NASA ကြီးကဂျင်ဘရဒန်စတိုင်းကတော့ရုရှားအာကာသဖွဲ့နဲ့လက်တွဲဆောင်နေပြီးစစ်ချေရုံမှုဖြစ်ရတဲ့အကြောင်းရင်းကိုစနစ်တကျစုံစမ်းသွားမှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်ကြပါဖြစ်ရတဲ့အကြောင်းရင်းကိုစုံစမ်းဖော်ထုတ်နိုင်တဲ့အချိန်ထိလူလိုက်ပါတဲ့အာကာသခီးစဉ်တွေရက်ဆိုင်ထားမှာဖြစ်ကြောင်းလည်းရုရှားတာဝန်ရှိသူတွေကပြောဆိုထားကြပါတယ်
ဟာရီကိန်းမုန်တိုင်းမိုက်ကယ်တိုက်ခိုက်ခံခဲ့ရတဲ့ဖလော်ရီဒါပြည်နယ်မှာကယ်ဆယ်ရေးလုပ်ငန်းတွေကိုခိုင်ခိုင်မာမာဆောင်ရွက်သွားမယ်ဆိုပြီးပြည်နယ်အုပ်ချုပ်ရေးမှူးရစ်ခ်စကော့ကဒီကနေ့ကြာသပတေးနေ့မှာကြေညာပြုပြောဆိုပါတယ်ဟာရီကိန်းမုန်တိုင်းမိုက်ကယ်ကနှစ်ပေါင်း90အတွင်းအမေရိကန်ပြည်မကြီးကိုဝင်ရောက်တဲ့အပြင်းထန်ဆုံးမုန်တိုင်းဖြစ်ပါတယ်ပြန်လည်ထူထောင်ရေးတုံ့ပြန်ကင်တွယ်ရေးကိုထိထိရောက်ရောက်ဆောင်ရွက်မှာဖြစ်တယ်လို့မုန်တိုင်းတံတင်ခဲ့တဲ့လူမှုအတိုင်းဝိုင်းတွေအတွက်အစွမ်းကုန်ကူညီဆောင်ရွက်မယ်လို့လည်းပြည်내အုပ်ချုပ်ရေးမှုကပြောဆိုခဲ့ပါတယ်။အရေးပေါ်ကယ်ဆယ်ရေးအဖွဲ့တွေလွတ်လွတ်လပ်လပ်ဆောင်ရွက်နိုင်ဖို့အတွက်မုန်တိုင်းတံတင်ခဲ့တဲ့လူမှုအတိုင်းဝိုင်းတွေအနေနဲ့အပြင်မထွက်ကြဖို့လည်းအုပ်ချုပ်ရေးမှုကပန်ကြားထားပါတယ်။ဟာရီကိန်းမုန်တိုင်းမိုက်ကယ်ကတော့အပူပိုင်းမုန်တိုင်းအဖြစ်ဒီကနေ့ကြာသပတေးနေ့အစောပိုင်းမှာပဲဟာရီကိန်းမုန်တိုင်းစောင့်ကြည့်ရေးစင်တာကအဆင့်လျှော့ချသတ်မှတ်ထားပါတယ်။လေတိုက်နှုံရော့သွားပြီးမယ်လို့လဲမိုးရွာသွန်းမှုကြောင့်ရေကြီးရေလျှံမဲ့ချင်းချောက်မှုလည်းရှိနေတဲ့အထက်မကြာခင်ကဟာရီကိန်းမုန်တိုင်းတံတင့်ခဲ့ပြီးဆူဆွတ်နေတဲ့အမေရိကန်ရှိပဲကန်ယူတန်ဒေသတွေလည်းပါဝင်နေပါတယ်။မနေ့ညတညလုံးဂျော်ဂျီယာပြည်နယ်ကိုဝင်ရောက်တိုက်ခတ်ခဲ့တဲ့မုန်တိုင်းကတောင်ကယ်ရိုလိုင်းနာမြောက်ကယ်ရိုလိုင်းနာနဲ့ဗာဂျီးနီးယားပြည်နယ်ဘက်ကိုဖြည်းဖြည်းချင်းရွေ့ရှားလာပြီးတဲ့နောက်တောက်ချာနေလောက်မနက်ပိုင်းမှာတော့အတ္တလန္တိတ်သမုဒ္ဒရာတဲကိုထွက်ခွာมาဖြစ်ပါတယ်။ဒီပြည်နယ်တွေမှာတော့မိုးရဲ့ချိန်9စင်တီမီတာကနေ15စင်တီမီတာအထိရောက်ရှိနိုင်ပါတယ်။ဟာရီကိန်းမုန်တိုင်းမိုက်ကယ်ကြောင့်ဖလော်ရီဒါပြည်နယ်ထယ်လာဟက်စီမြို့မှာတစ်ပင်လဲပြီးအမျိုးသားတဦးသေဆုံးခဲ့ရတယ်လို့လည်းအနာပိုင်တို့ကပြောဆိုထားပါတယ်ရှင်။
အင်ဒိုနီးရှားနိုင်ငံဂျာဗာကျွန်းနဲ့ဘာလီကျွန်းကမ်းလွန်ရေပြင်မှာဗဟိုပြုလုပ်ခဲ့တဲ့အင်အားပြင်းငင်ရင်ကြောင့်လူ3ဦးသေဆုံးခဲ့ရတယ်လို့ကပ်ဘေးတံကြောင့်ဒုက္ခရောက်နေသူတွေရှားမှလည်းနောက်ထပ်ဆိုးရိမ်မှုတွေပေါ်ပေါက်ခဲ့ပါတယ်။ပြင်းရ6ရက်ငရင်ဒီနေ့စောပိုင်းလုပ်ခဲ့ခဲ့ရကနေအများပြားပြိုကျပစ္စည်းတွေဂျာဗာကျွန်းပေါ်ကဆွန်မန်နက်ရက်မှာလူ3ယောက်သေဆုံးခဲ့တာပါ။ ပြည်ဆိုင်ရာငွေကြေးရန်ပုံငွေဖွဲ့ IMF နဲ့ကမ္ဘာ့ဘဏ်တို့ရဲ့နှစ်ပတ်လည်အစည်းအဝေးတွေကျင်းပနေတဲ့ဘာလီကျွန်းမှာငရင်ညောင်းအဆောက်အဦတုံခါလုတ်ခတ်ခဲ့ရကထောင်ထဲချီတဲ့ဧည့်သည်တွေလည်းထိတ်လန့်နေကြဟိုတယ်တွေကနေဖျက်ပြေးကြပါဗျာ။တတိယဘာလီကျွန်းမှာထိခိုက်ပျက်စီးမှုတွေရှိတဲ့သတင်းမျိုးတော့မကြားရလို့ဆူနာမီသတိပေးချက်ထုတ်ပြန်တာမျိုးလည်းမရှိခဲ့ပါဘူး။ပြီးခဲ့တဲ့လတဲ့ငရင်နဲ့ဆူနာမီရေလိုင်းတန်းကြောင့်လူပေါင်း 2,000 ကျော်ထိဆုံးခဲ့ရတဲ့ဆူလာဝေစီကျွန်းမှာတော့ကျန်နေနေတဲ့ထိဆုံးသူတွေရဲ့အလောင်းတွေရှာဖွေရေးလုပ်ငန်းတွေဒီနေ့ဆုံးသက်ဖို့စီစဉ်ထားပေမဲ့မိသားစုတွေကသက်ဆိုင်ရာမိသားစုဝင်တွေကိုဆက်လက်ရှာဖွေပေးဖို့ပန်ချာချက်ကြောင့်မနေ့ကတောက်ချန်နေသည့်ရက်ထက်တူထားရတဲ့အကြောင်းလဲအရေးပေါ်ကစေအေဂျင်စီကပြောဆိုထားပါတယ်။ဆူလာဝေစီကျွန်းမှာပြည်ယာခရစ်တက်သမား၅ရှိရဲ့ငရင်ကြောင့်ထိခိုက်မှုအများဆုံးဖြစ်ခဲ့တဲ့ပါလူမျိုးမှာတော့ရှုံမြေတွေစီစဉ်ချလာပြီးအိမ်တွေအများပြားမြေအောင်မျိုးကုန်ကြတာပါ။ရှုံမြေတွေအောက်လက်မျိုးသိဆုံးသူ9000လောက်ထိရှိနေတယ်လို့လည်းတာဝန်ရှိသူတွေယူဆထားပါတယ်။အခုလာကနေစက်တင်ဘာလအတွင်းအင်ဒိုနီးရှားနိုင်ငံလွန်ဘော့ကျွန်းမှာစက်တိုက်ဆူဆူလုတ်ကပ်ခဲ့တဲ့ငရင်တွေကြောင့်လူ900နီးပါးလောက်လည်းသိဆုံးခဲ့ရပူပါတယ်။
အိန္ဒိယနိုင်ငံအရှေ့ပိုင်းမှာဒီကနေ့ကြာသပတေးနေ့အင်အားဖြင့်ဆိုင်ကလုန်းမုန်တိုင်းတန်ကြောင့်လူ2ဦးသေဆုံးပြီးလူပေါင်း3သိန်းလောက်ကိုကုန်းမြင့်ကိုရွှေ့ပြောင်းပေးထားရသလိုအိုးအိမ်တွေပျက်စီးတစ်ပင်တွေဓာတ်တိုင်တွေလည်းပြိုလဲခဲ့ပါတယ်။လိပ်ပြာဆိုအထိပ္ပယ်ရတဲ့ဒီလီဆိုင်ကလုန်းမုန်တိုင်းကလေတိုက်နှုန်းတနာရီကို95မိုင်နှုန်းနဲ့ကုန်းတွင်းပိုင်းကိုဝင်ရောက်ခဲ့တယ်လို့အိန္ဒိယမိုးစလဌာနကပြောဆိုထားပါတယ်။အော်ရစ်စပြည်နယ်ရဲ့ကန်ယိုဒန်ဒေသတွေမှာမိုးအကြီးအကျယ်ရွာသွန်းခဲ့ပြီးအိန္ဒိချင်းအန္ဒရာပရာဒက်ရှ်ပြည်နယ်ရဲ့မြောက်ပိုင်းမှာလည်းမုန်တိုင်းထန်တင့်ခဲ့ပါတယ်။တစ်ပင်လဲကျပြီးရိုက်မိတာကြောင့်အမျိုးသမီးတဦးသေဆုံးရပြီးအမျိုးသားတဦးကတော့အိမ်ပြိုကျတာမှသေဆုံးခဲ့ရတယ်လို့အန္ဒရာပရာဒက်ရှ်ပြည်နယ်အလုပ်သမားရေးရာဝန်ကြီးကပြောပါတယ်။ဒေသတွင်းမှာကျောင်းတွေပိတ်ထားရတယ်လို့လေရင်ပြန့်တမ်းမှုနဲ့ရထားပြေးဆွဲမှုတွေကိုလည်းရပ်ဆိုင်ထားရပါတယ်။မြို့တွေရွာတွေအတော်များများမှာတော့ကျက်စင်မီနဲ့တယ်လီဖုန်းလိုင်းတွေပြတ်တောက်နေပြီးလမ်းတချို့လည်းပိတ်နေတယ်လို့အော်ရစ်ဆာပြည်နယ်သဘာဝဘေးဒဏ်ကယ်ဆယ်ရေးဌာနတာဝန်ရှိသူတွေကသတင်းထောက်တွေကိုပြောဆိုထားပါတယ်။ဆိုင်ကလုန်းမုန်တိုင်းကမနေ့ပြန်တောက်ချာနေမှာတော့လေပြားနဲ့ရက်ဝင်းတစ်ခုအဖြစ်အာရော့သွားမယ်လို့ခန့်မှန်းထားတဲ့အကြောင်းလဲမိုးစလဌာနကကြေညာထားပါတယ်ရှင်။
UAE American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိဆိုင်းတိုမီတာ70 kHz 1683ညဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေလောထုတ်လည်ပြနေပါတယ်ခင
်ဗျာ UAE American တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်နေရေးအကူအညီပေးဖို့မြန်မာနိုင်ငံလည်းအဖွဲ့ဝင်ဖြစ်တဲ့ရှီတော်ရှာနိုင်ငံများအသင်းအာဆီယံကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကတိုက်တွန်းလိုက်ပါတယ်။ဒီခေတ်ဒီနယ်ကလူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခအကျဉ်းတဲ့လူ့ခွင့်ရေးပြဿနာတွေကိုဖြေရှင်းဖို့အာဆီယံအသင်းရဲ့ကြိုးပမ်းမှုတွေကိုအထူးအမှတ်ပြုကြောင်းနဲ့တစ်ချိန်တည်းမှာပဲဒုက္ခသည်တွေလုံခြုံမှုနဲ့ကုန်သက်ခရှိရှိကိုယ်တော်ဆန္ဒနဲ့နေရပြန်နေတဲ့အခြေအနေတွေပေါ်ပေါက်လာအောင်ဖန်တီးရမှာကူညီကြဖို့လေအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအင်ဒိုနီးရှားနိုင်ငံကအာဆီယံညီလာခံမင်းငွန်းမှာဒီနေ့ပဲပြောကြားသွားတာပါ။တည်ဆောက်ရေးဖွံ့ဖြိုးရေးတွေအတွက်ယင်းနှမြုံနဲ့တုံ့ဆက်မှုတွေအကြီးအကျယ်လိုအပ်တယ်လို့ပြန်လည်သိမြတ်ရေးလူခွေလေးစားလက်နဲ့ရေးကိစ္စတွေကလည်းအရေးကြီးတဲ့အကြောင်းပြောဆိုထားပါတယ်။ကိုလွန်နူကုလသမဂ္ဂတွင်ရေးမှူးချုပ်ဟောင်းကော်ဖီအန်နဲ့ဦးဆောင်ခဲ့တဲ့ရခိုင်ချန်ပီကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်ဆောင်ဖို့လည်းထပ်မံတိုက်တွန်းခဲ့တာပါ။ပြီးခဲ့တဲ့နေ့တည်းရခိုင်ပြည်နယ်ကပိပကတ်တွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြတဲ့တိုင်းနယ်ချီရဲ့ရိုဟင်ဂျာတွေကပထမတုပ်ဖြစ်6000လောက်ပြန်ပို့ဖို့စီစဉ်နေကြောင်းသတင်းတွေထွက်ပေါ်နေချိန်မှာပဲအတွင်းရေးမှူးချုပ်ရဲ့တိုက်တွန်းချက်ထွက်ပေါ်လာတာဖြစ်ပါတယ်။ခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လတည်းလူငယ်ရေးကိစ္စကန်တွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ AIC ဆွေရောက်စုကိုမြန်မာလူငယ်ရေးတပ်ဖွဲ့တွေလိုင်းလံရှင်းလင်းရကရွှေညာမွဆွေနေပေါ်လူခွေရေးချုပ်ဖောက်မှုတွေစူးစူးဝဝကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂအပါဝင်နိုင်ငံတကာအသံဝန်ကဆွဆွဲထားတယ်လို့တိုင်းနယ်ချီရဲ့ဒုက္ခသည်နေရပြန်နေအောင်အမြန်ဆုံးစီစဉ်ဖို့လည်းတိုက်တွန်းနေကြတာပါမြန်မာဆွေရကတော့ရွှေညာဆိုတဲ့အမည်ကိုတည်ဝင်အသိမပြုလက်ခံမထားတယ်လို့နိုင်ငံကတဝန်းကဆွဆွဲနေတဲ့အထိလူခွေရေးချုပ်ဖောက်မှုတွေကျူးလွန်နေတာမရှိတဲ့အကြောင်းနဲ့ဒုက္ခသည်တွေနေရပြန်နေရေးအစင်းသိရှိနေတဲ့အကြောင်းလဲတုံ့ပြန်ပြောဆိုထားကြပါတယ်
။ Sorry နိုင်ငံသားသတင်းတောက်ပျောက်ဆုံးနေတဲ့အမှုကိုစုံစမ်းဖို့အမေရိကန်အထက်လွှတ်တော်အမတ်တချို့ကသမ္မတဒေါ်နယ်ထရန့်ကိုဖိအားပေးနေကြပါတယ်။လွှတ်တော်အမတ်တွေရဲ့ဖိအားတွေကြောင့် Sorry တာဝန်ရှိသူတွေနဲ့အဖွဲ့အစည်းတွေအပေါ်အမေရိကန်ကအရေးယူတန်းခတ်မှုတွေလဲကြုံရနိုင်ပါတယ်။နိုင်ငံတကာကလူခွင့်ရေးချိုးဖောက်မှုတွေကိုအရေးယူနိုင်တဲ့2016ခုနှစ် Global Magnitsky Act ဥပဒေအရပြီးခဲ့တဲ့သတင်းပတ်ထဲတူရကီနိုင်ငံအစ္စတန်ဘူးမြို့တော်ကဆော်ဒီကောက်ဆစ်ဝင်ရုံးကိုဝင်ရောက်သွားခဲ့ပြီးတဲ့နောက်သ တရင်တော့ဂျမဲကတ်ရှိုဂီပျောက်ဆုံးနေတဲ့ကိစ္စကိုစုံစမ်းစစ်ဆေးဖို့မနေ့တုန်းကပဲသမ္မတထံလွှတ်တော်အမှတ်တွေဆက်ရည်သားတိုက်တွန်းလိုက်ကြတာပါဝါရှင်တန်ပို့စ်တရင်စာဆောင်းပါရှင်တဦးလည်းဖြစ်တဲ့ဆော်ဒီတရင်တော့ပျောက်ဆုံးမှုဟာနိုင်ငံတကာကအတိအမှတ်ပြုထားတဲ့လူအခွင့်အရေးစံတွေကိုအကြီးအကျယ်ချိုးဖောက်ရာရနိုင်တဲ့အတွက်ဆော်ဒီအစိုးရရဲ့အစစ်မြေဆုံးအရာရှိတွေနဲ့ပတ်သက်တာတွေအပါအဝင်တရင်အချက်လက်တွေအပေါ်သမ္မတအနေနဲ့စဉ်းစားဆုံးဖြတ်ဖို့မျှော်လင့်ကြောင်းလည်းပြောဆိုထားပါတယ်အရေးယူတန်းခတ်တိမတင့်သမရရဲ့စင်စာဆုံးဖြတ်ချက်ကိုတော့ရပ်ပေါင်း120အတွင်းအထက်လွှတ်တော်ကိုအကြောင်းပြန်ရမှာပါ sorry တန်ရုံမှာအသက်ခံခဲ့ရတာဖြစ်နိုင်တယ်လို့တူရကီအနာပိုင်တွေကယူဆထားပြီးထူးထူးဆန်းဆန်းပျောက်ဆုံးနေတဲ့သတင်းတောက်ကက်ရှိုဂီကိစ္စနဲ့ပတ်သက်လို့အမေရိကန်ထိပ်တန်းအရာရှိတွေ sorry အင်ရှင်မင်းသားမိုဟာမက်ဘင်ဆယ်မန်နဲ့ဆက်သွယ်ပြောဆိုမှုတွေရှိခဲ့ကြောင်းလည်းအင်ဂျူရောကပြောဆိုထားပါတယ်ရှင်
မြောက်ကိုရီးယားပေါ် Facebook တန်ခတ်ရေးရမှုတွေကိုတစ်ဖက်တည်းဖယ်ရှားဖို့တောင်ကိုရီးယားကဆိုပြခဲ့ပေမဲ့အမေရိကန်ရဲ့အတည်ပြုချက်မရဘဲဘာမှမလုပ်ဖို့သမ္မတဒေါ်နယ်ထရန့်ကခက်ပြက်ပြက်ပြောလိုက်ပြီးနောက်တောင်ကိုရီးယားကပြန်လည်ယူသိမ်းလိုက်ပါတယ်တောင်ကိုရီးယားသမ္မတ46ယောက်တည်ဆုံခဲ့ရတဲ့2010ပြည့်နှစ်တုန်းကမြောက်ကိုရီးယားရဲ့တက်ခတ်မှုကိုတုံ့ပြန်တဲ့အနေနဲ့ချမှတ်ထားတဲ့အရေးယူတန်ခတ်မှုတွေကိုပြန်လည်ယူသိမ်းဖို့စဉ်းစားနေတဲ့အကြောင်းမနေ့တုန်းကပဲတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးကန်ကျွန်ဟွာကပြောဆိုခဲ့တာပါမြောက်ကိုရီးယားရဲ့နျူကလ িয়ার ရေးဆွေးနွေးမှုတွေမှာတပ်တမန်ရေးရာရှိရလာစေဖို့ရည်ရွယ်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပေမဲ့သဘောထားပြင်းထန်လွန်းတဲ့ Conservative Party ရဲ့ဒေါသတကြီးတုံ့ပြန်မှုတွေလည်းဖတ်ပေါ်ခဲ့ပါတယ်။ဆိုအနေနဲ့အရေးယူတန်ခတ်မှုတွေပေါ်အပြေအဝပြန်လည်မတုံ့တက်ရသေးသလိုဆုံးဖြတ်ချက်ချင်းချင်းချနိုင်မှာမဟုတ်တဲ့သဘောမျိုးနိုင်ငံခြားရေးဝန်ကြီးဌာနကနောက်ပိုင်းမှာတော့ကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။
အမေရိကန်ရဲ့ထိတ်တန့်လေရင်ထုတ်လုပ်မှုနဲ့အကသယင်တိစားမှုဆိုင်ရာကုမ္ပဏီတချို့ထံကနေကုန်သွယ်ရေးလျှို့ဝှက်ချက်တွေကိုခိုးယူဖို့ကြိုးစားမှုနဲ့တရုတ်တရှိုးတယောက်ကိုအမေရိကန်ကတရားစွဲဆိုလိုက်ပါတယ်။တရုတ်တရှိုးရန်ဂျွန်းစုကိုအီဘီလာတရက်နေတုန်းကဘယ်လ်ဂျီယမ်မှာဖမ်းဆီးခဲ့တာဖြစ်ပြီးပြီးခဲ့တဲ့အင်္ဂါနေ့မှာအမေရိကန်ကိုလွှဲပြောင်းပေးခဲ့ကြောင်းတရားရေးဌာနကမနေ့တုန်းကအကြေညာပါတယ်။မနေ့ပုတ်ထုနေ့မှာတော့သူ့ကိုဆင်စနတီကဖက်ဒရယ်တရားရုံးမှာရုံးထုတ်ခဲ့ပြီးအိုဟိုင်းယိုတောင်ပိုင်းခရိုင်တရားရုံးဖက်ဒရယ်ခွန်အဖွဲ့ကနေသူ့ကိုဆွဲချက်တင်ခဲ့ပါတယ်ရှင်ကျော်ရပင်းညနေခင်းနောက်ဆုံးအသတင်းတွေကိုကိုအောင်လင်းဦးနဲ့မတင်ကြီးထိုက်တို့ကပြောပြသွားတော့ပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်11 Media Group ကသတင်းသမား3ဦးကိုဖမ်းဆီးအရေးယူရာဟာအစိုးရကိုယ်တိုင်ကပြဋ္ဌာန်းထားတဲ့သတင်းမီဒီယာဥပဒေကိုကျော်လွန်ပြီးလှုပ်ဆောင်ခဲ့တာကြောင့်ထားကိုပြင်းထန်စွာကန့်ကွက်ရှုတ်ချကြောင်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီကပြောဆိုလိုက်ပါတယ်။ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာအခုလိုပြောဆိုလိုက်တာပါ။ရန်ကုန်တိုင်းအစိုးရကအခုလိုအရေးယူမှုဟာနိုင်ငံရဲ့ဒီမိုကရေစီပုံရိပ်ကိုကြာဆင်စေရုံသာမကရန်ကုန်တိုင်းအစိုးရအဖွဲ့ရဲ့ဂုဏ်သိက္ခာကိုပါထိခိုက်စေတယ်လို့ထောက်ပြထားပါတယ်။ကိုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်။
11 Media မှာရေးသားထားတဲ့အမြဲရှုံးနေတဲ့73စီဆိုင်တွေပေးရေးငွေချေးသူဘယ်သူမှမသိတဲ့အကြောင်းကားနဲ့လူနာမည်ပေါက်ပြည်သူရှယ်ယာဆိုတဲ့သတင်းဆောင်မဟာရန်ကုန်တိုင်းအစိုးရအပေါ်အများပြည်သူအကြီးညိုပြက်စီပြီးပြည်သူတွေကအစိုးရအပေါ်ပြင့်မှုကျူးလွန်လာအောင်ပြုလုပ်ခဲ့တာကြောင့်ဆောင်းပါရှင်ကိုဖြိုးဝေဝင်းတာဝန်ခံအက်ဒီတာကိုနေရင်မင်းနဲ့အက်ဒီတာချုပ်ကိုကျော်စောလင်းတို့ကိုရာဇသားကြီးပုံမှ905ခါခွေးနဲ့အေးအေးယူရတာဖြစ်ကြောင်းရန်ကုန်တိုင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်ရန်ကုန်တိုင်းအစိုးရရဲ့အခုလိုအရေးယူဆောင်ရွက်မှုဟာပုဂ္ဂိုလ်ရေးဆန်တယ်လို့မြင်မိကြောင်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့အကြီးအကဲအဖြစ်ရွေးချယ်ခံရသူ The Voice သတင်းချန်နယ်ရဲ့ Editor ချုပ်ဦးကျော်မင်းဆွေကသုံးသပ်ပါတယ
်။ကျွန်တော်အနေနဲ့ကတော့ဒီအရေးယူမှုကနော်ပုဂ္ဂိုလ်ရေးဆန်တယ်နော်အသေးစားလုံးနဲ့ရှာလို့ရလို့မြင်တယ်။သတင်းမီဒီယာမှာရေးတဲ့ပုံသက်ချက်ဆောင်းပါးတစ်ပုဒ်ကြောင့်အရေးယူရဆိုရည်ဒီတုံးမှချင်းနဲ့တက်တာမသိတော့ဘူး။နောက်တစ်ခုကသူတို့ဒီပုံမှန်နဲ့တက်ပြီးတော့အတင်းမီဒီယာတိုက်ကိုတွားပြီးတော့ရေပေါ့ဆုံးနဲ့တော့ဇက်ဖက်ကလူကြီးတွေမပေါက်လိုက်တက်ပြီးတော့ကားမို့လောက်တာလည်းမသိတော့ဘူး။ဒါမှမဟုတ်ဒီပုံမှန်ရှင်းတော်ရှိလို့ရှိရင်အမြင်ကတ်တဲ့ရှင်ကပတ်ထံပေးလို့မရပဲထောင်းနဲ့ထည့်လို့ရတဲ့ပုံမှန်ပေါ့နော်။ဒါလည်းကျွန်တော်တို့သဘောတူနိုင်ကြမရှိဘူ
း။လမ်းမီဒီယာကရေးသားတဲ့သတင်းဆောင်မဟာကျင့်ဝတ်ပိုင်းဆိုင်ရာအရာချိုးပေါက်ရေးသားတာမျိုးမတွေ့ရဘူးလို့ဦးကျော်မင်းဆွေကပြောပါတယ
်။ဆောင်းပါကိုကျွန်တော်အကြံဉာဏ်နဲ့ဖတ်ကြည့်တဲ့အခါကျတော့အများစုကစွတ်တော်ထဲမှာရှိနေတယ်။နော်။ဆွေးနွေးချက်တွေကိုချိန်ထားနေတာ။ဟိုလုပ်ချင်တာကကျင့်ဝတ်နဲ့မင်းသားတွေ့ဆဲတာကျွန်တော်မတွေ့ရဘူးဆောင်းပါမှာ
။မြန်မာနိုင်ငံမှာအစိုးရကတရားဝင်အသိမှတ်ပြုဖွဲ့စည်းထားတဲ့မြန်မာနိုင်ငံသတင်းမီဒီယာအကောင်စီရှိပြီးလွှတ်တော်ကအတည်ပြုပြဋ္ဌာန်းထားတဲ့ သတင်းမီဒီယာပုံမှန်27အရသတင်းနောက်တွေရဲ့ရေးသားချက်နဲ့ပတ်သက်လို့နင်းနာတယ်လို့ယူဆတဲ့လူပုဂ္ဂိုလ်ဒါမှမဟုတ်အဖွဲ့အစည်းတစ်ခုခုအနေနဲ့အရင်ဦးဆုံးသတင်းမီဒီယာကောင်စီကိုမီဒီယာကောင်စီကဂျောင်းဝင်ညှိနှိုင်းပေးရမယ်လို့ပါရှိပါတယ်။အဲ့ဒီလမ်းကြောင်းပေါ်အခြေခံလှုပ်ဆောင်တင်တယ်လို့ရန်ကုန်တိုင်းလွှတ်တော် NLD ပါတီကိုယ်စားလှယ်ဖြစ်တဲ့ဦးနေဖုံးလကထောက်ပြပါတယ်
။ဆက်လက်မာဂျင်ကြတော့ဒါတော့တရားရုံးကတော့ဆုံးဖြတ်မှာပါနော်။ကျွန်တော်တို့လေ့လာသလောက်တော့ဒါစီရင်စစ်ချုပ်စီရင်ခံတာအပေါ်မှာလွှတ်တော်ကလည်းဆွေးနွေးတဲ့ချက်လက်တွေပုံပါပဲ။ဒါအဓိကရေးသွားတာဖြစ်တဲ့ကြောင့်မလို့ဟိုအဆက်လက်မဟိုမမှားဘူးလို့ကျွန်တော်တို့ကယူဆတာပါနော်။ယူဆတယ်။ဒါပေမဲ့လည်းအခုတရားဆွဲတဲ့ဆွဲကိစ္စပါတော့ကျွန်တော်ကတော့ဟိုအဲ့တရားဆွဲတဲ့ဟာတော့ကျွန်တော်ကတော့သဘောမတူဘူး။ကန့်ကွက်တယ်။ဘာလို့လဲဆိုတော့မှန်တိုင်းမီဒီယာနဲ့ဖြစ်တယ်ဆိုရင်လည်းပဲဒါသတင်းမီဒီယာကောင်စီကရှိတယ်လေ။အဲ့ဒါကြောင့်သတင်းမီဒီယာကောင်စီကတဆင်အဲ့လိုမျိုးဖြေရှင်းတာမျိုးပေါ့။ဘာလို့ဆိုတော့မီဒီယာဆိုတာစရုပ်ကမှန်တယ်နော်။ကျွန်တော်တို့ဟိုမိဖတ်လို့သဘောထားတင်တယ်လေ
။ပြည်တော်စုလွှတ်တော်ကပြဋ္ဌာန်းထားတဲ့အတိုင်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီဟာစာနယ်ဇင်းသမားတွေနဲ့ပတ်သက်လို့ဥပဒေပါပြဋ္ဌာန်းချက်တွေအတိုင်းလွတ်လပ်စွာဆောင်ရွက်နိုင်တဲ့အဖွဲ့အစည်းဖြစ်တာကြောင့်သတင်းသမားတွေအပေါ်ရန်ကုန်တိုင်းအစိုးရကမီဒီယာဥပဒေအရအရေးယူတာမျိုးမဟုတ်ဘဲအခြားဥပဒေပုံမှတ်တွေနဲ့အရေးယူနေတဲ့လှုပ်ဆောင်ချက်ပေါ်ပြင်းထန်စွာရှုတ်ချတယ်လို့အော်တိုဘာ17ရက်ဒီကနေ့ထုတ်ပြန်တဲ့မီဒီယာကောင်စီရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ကိုညာဝင်းအောင်တင်ပြတော်တော့ပါရှင်။အခုတော့ဥရောပသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာတန်အမတ်ကြီးနဲ့တွေ့ဆုံမေးမြန်းခန်းကိုဆက်ပြီးတင်ပြပါောင်းမယ်။ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစည်းအဝေးခန်းစာကိုမြန်မာအစိုးရဘက်ကလက်ခံဖို့ညင်ပေရာဟာမြန်မာနိုင်ငံအကျိုးစီးပွားအတွက်အကောင်းဆုံးဖြစ်မယ်လို့မယုံကြည်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာဥရောပတန်အမတ်ကြီးခရစ်စတီးယန်ရှမစ်က VOA ကိုပြောပါတယ်။ဥရောပသမဂ္ဂရဲ့အထူးကိုယ်စားလှယ်ဆေးလို့ရေးမြန်မာအစိုးရဘက်ကအတည်ပြုမဲ့ရက်ကိုစောင့်ဆိုင်နေဆဲဖြစ်ပြီးဒီကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးကိုကူညီမဲ့အဖွဲ့ဖြစ်တယ်လို့လည်းပြောဆိုပါရယ်တမတ်ကြီးခရစ်စတီးယန်ရှမစ်ကိုကိုသိန်းထိုင်ဦးကတွေ့ဆုံမေးမြန်းထားတဲ့ဒုတိယပိုင်းကိုနားဆင်နိုင်ပါပြီရှင
်လူခွေချိုးပေါမှုတွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကလည်းစုံစမ်းစစ်ဆေးကော်မရှင်ဖွဲ့ပြီးတော့လှုပ်ဆောင်နေပါတယ်ကုလသမဂ္ဂရဲ့ချဲ့လေရှာဖွေရေးအဖွဲ့အစည်းအခမ်းအစားကိုတော့အတိအမှန်မပြူပါဘူးညှင်းပယ်ထားပါတယ်မြန်မာအစိုးရရဲ့စုံစမ်းစစ်ဆေးမှုတွေကိုရော EU ဘက်ကယုံကြည်စိတ်ချတဲ့စုံစမ်းစစ်ဆေးမှုတွေဖြစ်သတ်မှတ်ပါသလားဒီအချက်ကိုကိုယ်တော်ရေးဆိုင်ရာအထူးခွင့်ရေးတွေရှက်ဆန်းရေးအတွက်စဉ်းစားတဲ့အခါမျိုးမှာ EU ဘက်ကထည့်သွင်းစဉ်းစားပါသလားခင်ဗ
ျ First of all the United Nations fact finding mission or the mandate of the special rapporteur
ပထမဆုံးပြောချင်တာကကုလသမဂ္ဂအထူးကိုယ်စားလှယ်တာဝန်ပေးတယ်ဒါမှမဟုတ်အချက်လက်ရှာဖွေရေးအဖွဲ့ဖွဲ့တယ်ဆိုတာကုလသမဂ္ဂတစ်ခုလုံးကတာဝန်အနှင်းတာဖြစ်ပါတယ်ပညာရှင်တွေကိုယ်သက်ခါရှိတဲ့သူတွေပါဝင်ပြီးတော့စနစ်တကျနီးနာတွေမူပေါင်းစည်းမျဉ်းတွေနဲ့လုပ်ကင်တာပါတစ်ဖက်တည်းကိုနားထောင်ပြီးတော့ဆုံးဖြတ်တာမဟုတ်ပါဘူးဂျိုလူကရိုက်ထားတဲ့ပုံတွေနဲ့ဗတ်ပေါင်းစုံလေ့လာပြီးတော့တည်တည်အထောက်အထားတွေကိုအပြန်ပြန်အလှန်လှန်စစ်ဆေးပါတယ်ကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့ရဲ့အစည်းအခမ်းစာဟာအ ਨੇ အများဆိုသလိုအချက်လက်မှန်တယ်ဖြစ်ပျက်နေတာတွေကိုထင်ရှားတယ်လို့လည်းဥရောပနိုင်ငံတွေကယုံကြည်လက်ခံထားပါတယ်ဒီချက်လက်ရှာဖွေရေးအဖွဲ့အပေါ်မှာမြန်မာအစိုးရကပူးပေါင်းဆောင်ရွက်မှုမရှိတာကိုကျွန်တော်တို့စိတ်မကောင်းပါဘူးငင်းပယ်တာထက်လက်ခံတာပူးပေါင်းဆောင်ရွက်တာကပိုကောင်းတယ်လို့မြင်ပါတယ်ဒီဖွဲ့ဟာတစ်ဖက်သက်ဆန်တယ်ပတ်လိုက်တယ်လို့ပြောနေတဲ့အချိန်ထဲမှာဖြစ်ပျက်နေတဲ့နေရာတွေကအခြေအနေတွေကိုလာကြည့်ဖို့တော့မြန်မာဘက်ကခွင့်မပြုခဲ့ပါဘူးဒါကသဘာဝကျတဲ့ဖြည့်ရှင်းချက်မဟုတ်ဘူးလို့ထင်ပါတယ်မြန်မာအစိုးရကဖွဲ့ထားတဲ့စုံစမ်းစစ်ဆေးရေးကော်မရှင်နဲ့ပတ်သက်လို့ပြောရရင်တော့သူတို့ကိုအတိအကျဘယ်လိုတာဝန်အနှင်းထားတယ်ဆိုတာကျွန်တော်ရောလူတော်များများမသိဘူးလို့လည်းဝန်ခံရပါလိမ့်မယ်။ဒီစုံစမ်းစစ်ဆေးရေးကော်မရှင်မှာတကယ်တမ်းဘယ်လောက်လုပ်ပန်ခွင့်ရှိသလဲကျွန်တော်တို့စောင့်ကြည့်နေပါလေ။လုပ်ပန်ခွင့်အပြည့်အဝရှိဖို့ဆိုရင်ဒီအဖွဲ့မှာမှုကင်းစေးပညာဆိုင်ရာကျွမ်းကျင်သူတွေပါဖို့လိုပါတယ်။ဥပဒေရေးရာကျွမ်းကျင်သူတွေလည်းပါဖို့လိုပါတယ်။ဖြစ်ပျက်တဲ့နေရာတွေကိုတွားနိုင်ခွင့်စစ်ဆေးထားတာတွေကိုပြန်ကြည့်ခွင့်ရုပ်ဝတ္ထုနဲ့လိုအပ်တဲ့အရင်းအမြစ်အားလုံးရှိရပါလိမ့်မယ်။အခုမြန်မာနိုင်ငံကိုလာမဲ့ EU ရဲ့စောင့်ကြည့်ရေးကိုယ်စားလှယ်အဖွဲ့ဟာလူခွင့်ကိစ္စတွေကိုစုံစမ်းစစ်ဆေးမှာမဟုတ်ပါဘူး။ရခိုင်ပြည်နယ်ကိုလည်းသွားပြီးတော့စစ်ဆေးတာမျိုးလုပ်မှာမဟုတ်ပါဘူးအဓိကရွယ်ချက်ကမြန်မာဆွေရနဲ့ဆွေးနွေးဖို့လာတာပါ
မြန်မာပြည်ဒီမိုကရေစီတည်ဆောက်ရေးမှာဥရောပသမဂ္ဂကသမိုင်းနဲ့ချီနှစ်ပေါင်းများစွာထောက်ခံပံ့ပိုးပေးခဲ့တာပါပိတ်ဆို့ရေးယူတာဈေးကွက်မှာခွန်ကင်းလွတ်တဲ့ရောင်းချခွင့်ရုပ်သိမ်းတာဒီလိုကွန်မိုင်းဆိုင်ရာအထူးခွင့်ရေးတွေရပ်ဆိုင်းတာမျိုးက EU ဘက်ကလိုချင်တဲ့ပင်မကြီးမှန်းချက်ကိုအောင်မြင်စေနိုင်မယ်လို့တာမတ်ကြီးတကယ်ပဲယုံကြည်ပါသလားခင်ဗျာ
So I believe that The most important thing for Myanmar's democratic transition to succeed is the will of the people of Myanmar.
မြန်မာပြည်ဒီမိုကရေစီအတွင်ကူးပြောင်းရေးအောင်မြင်ဖို့မှာမြန်မာပြည်သူတွေရဲ့သဘောဆန္ဒကအဓိကကျတယ်လို့ကျွန်တော်ထင်ပါတယ်။ဒီနေ့အခြေအနေကိုရောက်ဖို့အတွက်ခက်ခဲကြမ်းတမ်းမှုတွေကြားကမြန်မာပြည်သူတွေဖိဆက်ခဲ့ကြရတာပါ။ပြင်ပကဖိအားကြောင့်ဖြစ်လာတာမဟုတ်ပါဘူး။မြန်မာပြည်သူတွေရဲ့ဆုံးဖြတ်ချက်ရဖြစ်လာခဲ့တာပါ။ဒီတော့အောင်မြင်ဖို့ဆိုတာမြန်မာပြည်သူတွေကအခရာကျပါတယ်။မြန်မ Manangan Democracy Yedra Gula Damagama, Uroba Damagaga, Shalom, Pientanzon, Weban, Piosu, Gerawa, Kuche Male, Mani, the Kuku, Dream, Gula Damagama, Jelangzon, Pionida, Uroba Damaga, Pinaragu, Maan Ovane, Generuga, Alo, Son Bawangun Suragu, Lakan, do remove. Together, Kula may EU, yes, Sanji, Guzale, Puehale, Namabi Democracy, then Kubianago, Bambu, Kunibu, Lara, Chibale, Luke Dawan, Kugu, Wambe, Hamasu, and Democracy, Surabayana, Mau.
တော့ခေါရောင်းနေတဲ့သူတွေကိုအကာအကွယ်မပေးဘူး။တိုင်ဝမ်တစ်ခုကိုနိုင်ငံသားအဖြစ်အတိအမှတ်မပြုဘူး။အခြေခံကျမကြီးပညာရေးဆောင်ရှောက်ခွင့်တွေမပေးဘူးဆိုရင်ဂုံတိတ်ကာဆိုတော့လည်းတိဆောက်လို့မရပါဘူး။စီးပွားရေးပြဿနာတွေအခုဆိုငွေလဲနှုန်းပြဿနာ၊နောက်ငြိမ်းချမ်းရေးနဲ့ပြည်လဲတင်းပြည်ရေးကိစ္စ၊ရုပ်ကံကြိုးပမ်းနေရတာတွေရှိပါတယ်။ဒီလိုအချိန်မှာကိုယ်ပိုင်ကြိုးခံစားခွင့်က
and the monitoring mission will come here.
Parama ni ne byo chin na ga chano ru bak ga ba song phyat chan ma ma cha di ba. Chano parama ga byo chin na ga chano ru ti ti cha cha ku san sa bi ma song phyat me so da ba. Naw ta cha ga ga myama bi ye ti nyei mu so da ku chi de kha ma. Chano ko ban a myin ya ayat phat sit phat pa won ne a so ya a ni ne a long ye dan tu nyi mya mu ne goun tik kha ku a aw myin myin a ma khan nai ma ti nyei mu ku ti saung nai me lo lak khan ma le. Da ga federal bi dong su phwe si bon chi kan u ri ma a ye ji de a chat ta chat le phit ba le.
ဆရာရှင်များရှင်ကမ္ဘာတဝန်းစီးရဲချမ်းသာကွာဟမှုချောချရေးဂတိပေးထားတဲ့အတိုင်းကျူပန်းရမှာကမ္ဘာပေါ်ကနိုင်ငံပေါင်း100ငါးချက်ခုနိုင်ငံနဲ့မြန်မာနိုင်ငံဟာအဆင့်တရာ36မှာရှိနေတဲ့အကြောင်းနိုင်ငံတကာဖော်ပြထားပါတယ်။စီးရဲချမ်းသာကွာဟမှုမှာအဓိကကျတဲ့ကျန်းမာရေးပညာရေးလူမှုရေးအတွက်သုံးစွဲမှုအခွန်စနစ်နဲ့လုံတမာခွင့်ရေးပေးမှာအစိုးရရဲ့ကင်တွယ်ဆောင်ရွက်ပုံတွေကိုတိုင်းတာ VOAS တင်ပြညာတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOAS ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOAS ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ View ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီးနီးများတိုက်ရိုက်ရေးလိုက်စီစဉ်ကကြိုဆိုပါရစေ
။မမက်စနေနေ့ညတိုင်းလေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့နိုင်ငံတကာသတင်းဆောင်ဝါဖဲဆက်ရအောင်ပါ။အမေရိကန်နဲ့တရုတ်နိုင်ငံတို့ကအာဖရိကတိုက်ရဲ့စီးပွားရေးကဏ္ဍမှာအသာစီးရအောင်အပြိုင်ဆိုင်စူးစမ်းနေကြပါတယ်။အာဖရိကတခွင်စီးပွားရေးတိုးတက်အောင်ကြိုးပမ်းမှုအဖြစ်အခြေခံအဆောက်အဦစီမံကိန်းတွေနဲ့နိုင်ငံရခြားအထောက်အပံ့တွေအတွက်တရုတ်နိုင်ငံကတန်းထောင်ပေါင်းများစွာရင်းနှီးမြှုပ်နှံနေပါတယ်။အမေရိကန်ပြည်ထောင်စုကတော့အာဖရိကနိုင်ငံတို့ရဲ့စီးပွားရေးဖွံ့ဖြိုးမှုအတွက်လှုံ့ဆော်ရမှာတရုတ်နိုင်ငံနဲ့ဆိုင်နှောက်ကြကြံ့ရင်နေခဲ့ပြီလို့တချို့ကဆိုပါတယ်။ USAID အမေရိကန်နိုင်ငံကဖွံ့ဖြိုးမှုအေဂျင်စီအကြီးအကဲ Mark Green ကတော့အာဖရိကတိုက်မှာတရုတ်နဲ့တန်းတူရှင်ပြိုင်နိုင်ဖို့အမေရိကန်ရဲ့ခြေကပ်ပုံနဲ့ပတ်သက်လို့ VOA ဝိုင်းရံသတင်းထောက် Greta Van Sturen နဲ့တွေ့ဆုံမင်းမြန်ခါမှာရှင်းပြပါတယ်။ Talking Sewing ကပြောပြချပါတယ်
။ကောင်းပါပြီရှင်။အာဖရိကနိုင်ငံတချို့ဟာကမ္ဘာမှာစီးပွားရေးတိုးတက်မှုနှုန်းအများဆုံးနိုင်ငံတွေဖြစ်တဲ့အတွက်ကမ္ဘာတစ်ဝှမ်းရင်းနှီးမြှုပ်နှံသူတွေကမျက်စိကျနေကြတာဖြစ်ပါတယ်။အထူးသဖြင့်တရုတ်နိုင်ငံကကင်ညာနိုင်ငံရဲ့မာဒရာကာ Express လို့ခေါ်တဲ့အမြန်မီးရထားလမ်းစီမံကိန်းအပါအဝင်အာဖရိကတိုက်တစ်ဝှမ်းအခြေခံအဆောက်အအုံစီမံကိန်းတွေအတွက်ဒေါ်လာတန်းထောင်ပေါင်းများစွာရင်းနှီးမြှုပ်နှံနေတယ်လို့ VOA Beijing Bureau အကြီးအကဲ William Ait ကပြောပါတယ်။
China is trying to position itself to take advantage of
Africa မှာစီးပွားရေးဖွံ့ဖြိုးမှုအခွင့်အလမ်းတွေအတွက်အခွင့်အကောင်းယူဖို့တရုတ်ကဥအောင်နေရာယူပြီးစ조사နေတာပ
ါတရုတ်နိုင်ငံရဲ့ Belt and Road Initiative လို့ခေါ်တဲ့27ရာစုပိုလန်မှကြီးအတွက်နိုင်ငံပေါင်း80လောက်မှာရထားလမ်းတွေလမ်းတံတားတွေစိတ်ကမ်းတွေတိဆောက်ရေးဒေါ်လာတန်ပေါင်းသိန်းနဲ့ချီပြီးသုံးဆွဲဖို့အစီအစဉ်နေတယ်လို့အမှခံထားပါတယ်တရုတ်ရဲ့ချင်းငွေတွေကိုအာဖရိကနိုင်ငံတွေကပြန်ဆက်ဖို့တိတ်ခက်ခဲနိုင်တဲ့အတွက်အာဖရိကနိုင်ငံတွေကိုကျွေးတံတရာတဲ့ပိတ်မိနေအောင်တရုတ်ကဆွဲသွင်းနေတယ်လို့ဖြစ်နေပြီလို့ USAID American နိုင်ငံတကာဖွံ့ဖြိုးမှု Agency အကြီးအကဲ Mark Green ကတတိပေးလိုက်ပါတယ
် They build dependency so the choice is self reliance versus almost servitude what they do
သူကအကူအညီရတယ်ဆိုတာဖြစ်အောင်လုပ်နေတာပါရွေးချယ်ရမှာကကိုယ့်ကိုယ်ကိုအကူမလားကျွေးတင်ကြုံခံတဲ့အဖြစ်မျိုးရောက်ခံမလားပေါ့ဗျာတရုတ်ကငွေချေးတဲ့လို့လုပ်နေတာပါနိုင်ငံရဲ့အနာဂတ်အတွက်အရေးကြီးချင်းဝင်တဲ့အတူတွေဆက်နေရတယ်ဆိုရင် ရေရှည်မထိန်းနိုင်တဲ့အဖြစ်တွေမကြာခဏကြုံနေရတာကိုကျွန်တော်တို့ကြားနေရပါတယ
်။အမေရိကန်ရဲ့အာဖရိကနိုင်ငံတွေအပေါ်ချင်းကပ်မှုကတရုတ်နိုင်ငံရဲ့လုပ်ပုံကိုင်ပုံနဲ့မတူပါဘူးလို့မတ်ဂရင်းကပြောပါတယ
်။ We ask for reforms. We ask them to respect certain rights and values.
ကျူးပြင်းပြောင်းလဲလို့ခုအခွင့်အရေးနဲ့တန်မှုထားရမယ့်ကိစ္စတွေကိုအထိုက်လျောက်လေးစားလိုက်နာဖို့ကျွန်တော်တို့ကတိုက်တွန်းနေပါတယ်။နောက်ဆုံးမှကုန်သွယ်ရေးမိတ်ဖက်တွေဖြစ်တဲ့ဒန်းတူဆက်ဆံစည်းကျင်တာဖြစ်ပါတယ
်။တရုတ်ကတော့ဒီလိုဝေဖန်တာကိုလက်မခံပါဘူးတဲ့။သူတို့ကဖွံ့ဖြိုးရေးအတွက်အကူအညီပေးနေတာလို့ပြောတဲ့အကြောင်း VOA Beijing Bureau အကြီးအကဲ William Ike ကပြောပါတယ်။
They do, you know, make the argument that there's no political strings attached, that we're not going to ask you to change your political system.
They are going to change your political system or adopt your values. They are going to ask you to change your political system. They are going to ask you to change your political system.မတောင်းဆိုသလိုတရုတ်တံပိုးထားတဲ့အရာတွေကိုလည်းလိုက်လျောဖို့မတိုက်တွန်းဘူးလို့ပြောပါတယ်။ဒါပေမဲ့တရုတ်ကတခြားနိုင်ငံတွေနဲ့ဆက်ဆံရေးကင်ကွယ်ပုံကိုလေးလာလို့ရသလောက်ကတော့တစ်ချိန်ချိန်မှာအကျွေးပြဿနာတက်နိုင်ပါတယ
်။ VOA American တိုင်းရဲ့အာဖရိကဌာနမှူးဆေလမ်ဆိုလမွန်ကတော့တရုတ်ရဲ့ဤကအာဖရိကနိုင်ငံတွေအကျွေးပြည့်ရဲ့ပြဿနာတဲ့တောင်ပိုဆိုးနိုင်တယ်လို့သုံးသပ်ပါတယ်။
What China's doing is also enabling corruption in these countries where the African Union or governments are
actively
making
the rules of Africa. ကလူကုန်ထန်တွေအစိုးရရရှိကြီးတွေစီနောက်ဖေးပေါက်ကနေပြီးတော့လက်ထိုးပွင့်လင်းမြင်သာမှုမရှိတဲ့သဘောတူညီမှုတွေကိုလူသူမသိအောင်လက်မှတ်ထိုးတယ်။ဒါတွေအားလုံးကပွင့်လင်းမှုမရှိတဲ့တရုတ်နဲ့အာဖရိကနိုင်ငံတွေကြားမှာဆက်ဆံနေတဲ့လုပ်ရက်တွေဖြစ်ပါတယ်။
အာဖရိကတိုက်မှာတရုတ်ဩဇာလွှမ်းမိုးမှုကြီးထွားလာတာကိုဒစိမ့်တစ်ပိုင်းတုံ့ပြန်ဖို့အတွက်အမေရိကန်ကအာဖရိကမှာပိုပြီးရင်းနှီးမြှုပ်နှံနိုင်ရေးကူညီတဲ့အနေနဲ့အမေရိကန်လက်တော်ကနေ Build Act လို့ခေါ်တဲ့တိဆောက်ရေးအဥပဒေကိုပြဋ္ဌာန်းခဲ့ပါတယ်။ဒီဥပဒေအနေနဲ့အာဖရိကတိုက်စီးပွားရေးကဏ္ဍမှာဩဇာလွှမ်းမိုးနိုင်ဖို့အတွက်အမေရိကန်နဲ့တရုတ်အားပြိုင်ကြရမှာအထောက်အကူဖြစ်နိုင်ပါတယ်လို့ကြွမ်းကျင်သူတွေကသုံးသပ်နေကြပါတယ်ရှင်
။ဒေါက်ခင်ဆိုဝင်းတင်ပြတော်တာပါ။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပေးချင်ပါပဲ။ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီနဲ့ 9:00 နာရီခွဲထိ Asia Set 7 ဂျိုရူကနေဖန်ယူကြည့်ရှုနိုင်ပါတယ်။ခုတော့ကြန့်ရှင်နေတဲ့အချိန်တွင်တဲ့အချင်းချုပ်ကိုကောင်းလင်းဦးကပြောပြပေးပါဦး
။အမေရိကန်နဲ့ရုရှားအာကတယင်မနှူးလိုက်ပါသွားပြီးနိုင်ငံတကာအာကတစကန်ကိုတွဲရောက်မဲ့ဆိုယူးစ်အာကတယင်ဟာမြေပြင်ကနေဒီကနေ့လွတ်တယ်မီတိတ်မချခင်မှာပဲအရေးပေါ်ပြန်လည်ဆင်းသက်ခဲ့ရပါတယ်။ဆိုဗီယက်ယူနီယံလက်ထက်ကတည်းကတိစောက်ထားခဲ့တဲ့ကဇက်စတန်နိုင်ငံဘာကွန်နိုဟာမြို့ကအာကတစကန်ကနေလွတ်တင်ပြီးနောက်အာကတယင်ရဲ့တွန်းအားဖြင့်စစ်မှာဆက်ချွေရုံမှုကြုံရတာဖြစ်တဲ့ကြောင်းအမေရိကန်အာကတသိပ္ပံအေဂျင်စီ NASA ကပြောပါတယ်။ဟာရီကိန်းမွန်နိုင်မိုက်ကယ်တက်ကတ်ကံကြီးရဲ့ဖလော်ရီဒါပြည်နယ်မှာကယ်ဆယ်ရေးလုပ်ငန်းတွေကိုခိုင်မာဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းပြည်နယ်ဥချုပ်ရေးမှူးရစ်စကော့ကဒီနေ့ပဲကတိပြုပြောဆိုလိုက်ပါတယ်။ဟာရီကိန်းမွန်နိုင်မိုက်ကယ်ဟာနှစ်ပေါင်း90အတွင်းအမေရိကန်ကုန်သတင်းကိုဝင်ရောက်တဲ့အပြင်းထန်ဆုံးမွန်နိုင်တစ်ခုလည်းဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံဂျဘာကျွန်းနဲ့ဘာလီကျွန်းကမ်းလွန်ရေးပြင်မှာဗိုလ်ပြုလောက်ကပ်ခဲ့တဲ့အင်အားပြင်းရင်ရောက်လူ3ဦးသေဆုံးခဲ့ရတယ်လို့ကပ်ပေးတဲ့ရောက်ဒုက္ခရောက်နေသူတွေကြားမှာလည်းနောက်ထပ်ဆိုးရိမ်မှုတွေပေါ်ပေါက်ခဲ့ပါတယ်။ပြည်နယ်6ရှိတဲ့ငရင်ဒီနေ့ဆော့ပိုင်းလောက်ကပ်ခဲ့ရကနေမြတ်ပြပြချက်ဖြစ်ပြီးဂျာဗာကျွန်းပေါ်ကဆန်လက်ရက်မှာလူ3ယောက်သေဆုံးခဲ့တာပါ။ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေရဲ့ပြည်နယ်ရေးအကူအညီပေးဖို့မြန်မာနိုင်ငံနဲ့ပူးပေါင်းဖြစ်တဲ့8000ကျော်နိုင်ငံများတင်အာဆီယံကိုကုလသမဂ္ဂတွင်ရင်းမှုချုပ်ကတိုက်တွန်းလိုက်ပါတယ်။ရခိုင်ပြည်နယ်ကလူစားရေးစာနာမှုဆိုင်ရာဘေးဒုက္ခအခြေအနေလူ့ခွင့်ရေးပြဿနာတွေကိုဖြေရှင်းဖို့အာဆီယံသင်းရဲ့ကြိုးပမ်းမှုတွေကိုအတိအမှတ်ပြုကြောင်းနဲ့တချင်းနဲ့မှာပဲဒုက္ခသည်တွေလုံခြုံမှုနဲ့ကုန်သက်ခရှိရှိကိုယ်သဘောဆန္ဒနဲ့နေရပြည်နယ်ကိုအကူအညီဖို့တွင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းလိုက်တာပါ
တင်းအချင်းချက်ကိုကွန်ရင်းဦးကြီးညာပေးခဲ့တာပါဒီညနေအတွက်စီစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Vesco Volaric ဖြစ်ပါတယ် VOA American အတန်ညာဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:20အထိလိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ57 kHz 9335နဲ့လိုင်းလမီတာ190 kHz 15905တို့ကနေတိုက်ထုတ်လင်းပေးသွားအောင်ပါသဒ္ဒရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင် VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ
This program has come to you from the Voice of America, Washington. From Washington,